မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြောင့်လုံခြုံရေးစိုးရိမ်များလို့မြန်မာဖက်ချန်ကဒေတာခံ300လောက်အင်းနီချင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ကိုတင်ဆောင်လာတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အခုလိုနယ်စပ်စီးနင်းနယ်နိမိတ်နာကစစ်ရေးတင်းမာမှုတွေကြောင့်တင်ဆောင်လာရတဲ့ဒေတာခံတွေလုံခြုံရေးအာမခံချက်ရှိဖို့နဲ့နယ်မြေတည်ငြိမ်အကြမ်းရေးအတွက်တက်ဆိုင်တဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဖက်ကအလေးအနက်ထားဆောင်ရွက်ပေးတယ်လို့လည်းချင်းပြည်နယ်အရေးလှုပ်ရှားနေသူတွေကပြောပါတယ်။အသေးစိတ်မှတ်စုမှုတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တပ်ဖွဲ့ကြောင့်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်မြန်မာနိုင်ငံကလာတဲ့လူဦးရေ300နီးပါးအိန္ဒိယအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးခိုလုံလာကြတယ်ဆိုပြီး The New Indian Express သတင်းဌာနမှဖော်ပြထားပါတယ်။အိန္ဒိယကာကွယ်ရေးဘက်ကလာတဲ့သတင်းရင်းမြစ်တွေအရလဲရွာတွေကမျိုးသားတွေကိုတော့ American Army တပ်ဖွဲ့ကဖမ်းဆီးထားပြီးကလေးငယ်တွေနဲ့အမျိုးသမီးတွေပါမေလ19ရက်နေ့ကလေးကမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးဝင်ရောက်လာခဲ့ကြတာဖြစ်တယ်လို့ဒီကနေ့မေလ22ရက်နေ့ထုတ် New Indian Express သတင်းဌာနကဆိုထားတာပါမီဇိုရမ်တောင်ဘက်ချမ်းမှာမြန်မာနိုင်ငံကလူတစုတောက်ကြနေတုန်းကထွက်ပြေးဝင်ရောက်ခဲ့တဲ့ဆိုပြီးဒေသခံအာနာပိုင်နေစီကနေသတင်းချက်လက်တွေရပြီးတဲ့နောက်စစ်ဆေးနည်းလမ်းမှုတွေလုပ်ဖို့အတွက်ထွက်ပြေးဝင်ရောက်ကြတဲ့ရွာတွေစီကိုအဖွဲနှစ်ဖွဲခွဲပြီးဆေးလွတ်ခဲ့တယ်လို့အိန္ဒိယစစ်တပ်ကအိန္ဒိယသတင်းဌာနကိုပြောပါတယ်အဲ့ဒီနောက်မှာရွာတစ်ရွာမှာဒုက္ခသည်ဥယျာဉ်200ကျော်တွေ့ပြီးနောက်တစ်ရွာမှာတော့88ဦးတွေ့ခဲ့ရတယ်လို့ဆိုထားပါတယ်အခုလိုမျိုးချင်းဒေသခံ300နီးပါးလောက်ထွက်ပြေးတင်းချောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF ကဒေါက်တာရွှေခါကသူတို့အနေနဲ့လည်းဒီလိုမျိုးဖြစ်နေတဲ့ဒေသခံတွေရဲ့အရေးကူညီဖြေရှင်းပေးနိုင်မှုဒီအခြေအနေကိုစုံစမ်းနေစေဖြစ်ပြီးချင်းဒေသခံပြည်သူတွေရဲ့ရေရွှေဘဝလုံခြုံရေးနဲ့နေဆက်တည်ငြိမ်ရေးကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးနက်ထားဆောင်ရွက်ပေးစီလိုတယ်လို့ပြောပါတယ်။ဖြစ်ရဲ့
အငားလောက်တော့ကဒီအလုံးမြင့်နဲ့အင်းကြီးဝင်သာတော့တော့တခေါက်တော့ရှိဘူးလေကွာဟိုရွာထဲမှာပဲဖြစ်ကြပြီးတော့အဲ့ဒါနဲ့ထွက်ပြေးကြတာပေါ့နော်ဘလောက်ကနေထဲမှာဖြစ်တဲ့ကိစ္စပဲဒီ Argan Army နဲ့စစ်တပ်နဲ့ဖြစ်တော့အဲ့ဒါကိုကြောက်ပြီးတော့ရွာသားတွေထွက်ပြေးတာဆိုတော့သူတို့ပြန်လာလို့ရအောင်လုံချုံကြီးအမခန့်ချက်ရှိမှာပဲသူတို့ပြန်လာနေမှာပေါ့နော်အာနေဆက်လုံချုံကြီးကတော့ဟိုဖက်သူတို့ရောက်သွားရင်တော့လုံချုံတော့ပြီဒါဖြစ်လို့လဲဆိုတော့အေးအေးကလည်းအိန္ဒိယရွာထဲကဝင်ပြီးတော့ဒီမနှောက်ရှက်လောက်ပို့ပေါ့နော်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြား27ရာစုပြည်လုံးညီလာခံလုပ်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရအောင်ဆောင်ရွက်နေကြမှာပဲအခုလိုနယ်မြေပြင်စီးရင်တင်မာမှုတွေနဲ့တိုက်ခိုက်မှုတွေနောက်လက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးမှုတွေကြောင့်ချင်းဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတဲ့အဖြစ်ကတော့လက်ခံနိုင်ကြမရှိဘူးလို့တနင်္ဂနွေလုံးတိုင်းတာနဲ့ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုဖော်ဆောင်နေတဲ့ Peace Civil Society Forum ကကော်မတီဝင်တဦးလည်းဖြစ်တဲ့ချင်းလူငယ်ကိုနူရှုံးတောင်ကပြောပါတယ
်အခုခရော့တော့သူများနိုင်ငံရောက်ပြီဆိုတော့သူတို့ကလည်းခက်ခဲရှိနေဒါနဲ့ဒီမီဇိုရမ်ပြည်နယ်ကလည်းချင်းလူများလည်းများတယ်ဆိုတော့တယောက်နဲ့တယောက်ကတော့ပံပူးကိုမီကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အခုကတော့27ရာစုပြည်လုံးကလည်းစတော့မယ်ဆိုတော့ဗာပဲလက်လက်ကိုင်းနေအကုန်လုံးငင်းချိုင်းရှိခုရင်ကျွန်တော်တို့ဘာမှမသိတဲ့ပြည်သူတွေကခက်ခဲတဲ့ကြုံနေတယ်ဆိုတော့လေအဒီကဒီငင်းချိုင်းပြဿနာကိုအများဆုံးဖြေရှင်းပေးဖို့ကျွန်တော်လူထုတယောက်အနေနဲ့တောင်းဆိုချင်ပါတယ်
ချင်းပြည်နယ်ပလောဝဒေသခံတဦးဖြစ်တဲ့ဦးအိုက်မောင်ညိုကတော့ဒေသရင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အထူးသဖြင့်ရခိုင်တပ်နဲ့အစိုးရတပ်တို့ကြားမကြာခဏစီးရင်တင်းမာမှုတွေကြောင့်ချင်းဒေသခံတွေထွက်ပြေးတိမ်းရှောင်ရတာကြောင့်နယ်မြေတည်ငြိမ်ရေးအတွက်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကတရားဆောင်ရွက်ပေးတယ်လို့ဆိုပါတယ်
တချို့ရွာတွေမှာတိုက်ပွဲတွေဖြစ်တော့လေနေဆက်ဘက်မှာခုံလုံးတဲ့လူတွေရှိတယ်ဆိုပြီးတော့ပဲကျွန်တော်စီမှာအကြောင်းကြားတာတွေရှိတာပေါ့နော်ကျွန်တော်ပလောဝညွန့်နေမှာဟိုကကျတော့မီဇိုရမ်ဘက်ကိုသူတို့တာဝန်နေရေးအတွက်ထွက်ပြေးပြီးတော့မိသားစုလုံးခုံလုံးတာ
တိမ်းရှောင်လာကြသူတွေဟာချင်းပြည်နယ်တွင်ကယာလီချင်းရွာကရွာသားတွေဖြစ်ပြီးရခိုင်တပ်မတော်ဘက်ကချင်းချောက်မှုတွေရှိတဲ့အတွက်သူတို့ထွက်ပြေးလာကြတယ်လို့ဆိုပြီးသတင်းကဖော်ပြထားတာပါအခုလိုရခိုင်တပ်မတော်ဘက်ကဖမ်းဆီးမှုတွေရှိနေတယ်နယ်မြေတွင်းလုံခြုံရေးအခြေအနေမကောင်းလို့ရွာသားတွေထွက်ပြေးလာရတယ်ဆိုတဲ့အိန္ဒိယဘက်ကလာတဲ့သတင်းတွေကိုအတည်ပြုနိုင်မှုရခိုင်တပ်မတော်အေအေတာဝန်ရှိသူတွေကိုဆက်သွယ်နေမြန်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒုက္ခသည်တွေကိုမီဇိုရမ်ပြည်နယ်အစိုးရကအစားအသောက်တွေပေးဝေပြီးစာသင်ကျောင်းနဲ့ခန်းမတွေမှာဆောင်ရှောက်ပေးထားတယ်လို့မီဇိုရမ်ပြည်နယ်အစိုးရပြည်ထောင်စုဝန်ကြီးကပြောပါတယ်ဒုက္ခသည်တွေလုံခြုံစွာနေရပြန်နိုင်ရေးအတွက်လိုအပ်တဲ့လုံခြုံရေးတွေပေးဖို့အစောပိုင်းကတည်းကမြန်မာစစ်တပ်အာဏာပိုင်တွေနဲ့ပြောဆိုဆွေးနွေးမှုတွေလုပ်ထားတယ်လို့လည်း New Indian Express မှာဖော်ပြပါရှိပါတယ်ရှင
်မဆုမမရှင်